အာနာသိန်းမြမစစ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုနာမည်တက်ပြီးတော့ဥတီပြစ်မှတ်ထားတဲ့ကန့်ကွက်ဆန္ဒပြမှုတွေကိုတော့ဒီကနေ့မြန်မာနိုင်ငံနေရာတော်တော်များများမှာပြုလုပ်ဖြစ်လာပါတယ်မြန်မာနိုင်ငံတော်ဝန်ဆရာနာရှင်စက်ကျင်ဆန္ဒပြမှုတွေကအရင်တော့ထပ်ပမာဏနည်းသွားတယ်ဆိုပေမဲ့ပုံစံအမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြမှုတွေကတော့ဆက်ရှိနေဆဲဖြစ်ပါတယ်လုံခြုံရေးတွေတင်းကျပ်ထားတဲ့ခြားကပဲရန်ကုန်မြို့မှာတော့လူငယ်တွေကသပိတ်ပုံစံမျိုးစုံနဲ့ဆန္ဒပြခဲ့ကြပါတယ်ဆရာနာသိမ့်မှုကိုဆက်ကျင်ဆန္ဒပြတဲ့သပိတ်တွေကိုတော့နိုင်ငံတဝန်းရန်ကုန်မန္တလေးစခိုင်းမုံရွာရင်းမပင်ရေဦးမြိုင်မော်လမြိုင်ထဝယ်ရေးလောင်းလုံးနမတိစတဲ့မြို့နယ်အသီးသီးမှာပြခဲ့ကြပါတယ်ကချင်ပြည်နယ်ဖားကံမှာတော့တိုင်းသားပေါင်းစုံတပိတ်စစ်ကြောင်းကဆန္ဒသိမ်းမှုကိုစန့်ကျင်ကြောင်းတံပုံးတွေတီးပြီးတော့ဆန္ဒပြခဲ့ပါတယ်။မန္တလေးမှာတော့တန်ခါတမကတပိတ်စစ်ကြောင်းထွက်ပါတယ်။ကျောင်းသားလူငယ်တွေနဲ့ပြည်သူတွေပူးပေါင်းပါဝင်တဲ့စုပေါင်းတပိတ်တွေလမ်းမတွေပေါ်ထွက်ဆန္ဒပြကြသလိုပြည်နယ်နဲ့အတိုင်းတချို့မှာလည်းလူထုကအတန်တိတ်တပိတ်တပ်ပုံစာသားတွေနောက်တရုတ်ပြပုံစံမျိုးစုံနဲ့လည်းဆန္ဒရှင်စန့်ကျင်ကြောင်းဆန္ဒပြခဲ့ပြီးတော့တချို့နေရာတွေမှာတော့ဆန္ဒပြလူငယ်တချို့ဖမ်းဆီးထိန်းသိမ်းခံရတာရှိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုအာဏာသိမ်းစစ်ကောင်ဆောင်နဲ့ဆောက်ချုပ်ရေးကိုမလိုလားကြောင်းလူထုကပုံစံမျိုးစုံနဲ့ဆန္ဒပြနေကြတဲ့ကြိုင်နှစ်ထဲမှာပဲစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာဒေသခံပြည်သူထောင်နဲ့ချီဟာပြေလွှာတိမ်းရှောင်နေကြရတဲ့အခြေအနေဖြစ်ပါတယ်။စစ်ဆောင်နေကြရတဲ့ပြည်သူတွေမှာရာသီဥတုဆိုးရတဲ့ဌာနနဲ့အခြေခံကျန်းမာရေးဆောင်ရှားမှုမရလို့တပ်ကြီးရွယ်အိုတွေနဲ့ကလေးငယ်တချို့တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရှင်။